ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားစစ်ရေးပြည်ပခအတွင်ဒေသခံတွေထိခိုက်သေးကြခဲ့ရတာတန်တရားနဲ့ဖမ်းဆီးအရေးယူခံရတာနဲ့ရှေးဟောင်းမြို့ပျက်စီးဆုံးရှုံးမှုအတွက်ကော်မရှင်ဖွဲ့ပြီးနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဒီသတင်းပတ်ထည်တင်ပြသွားမယ်လို့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့ကော်မရှင်ကပြောပါတယ်။တစ်ချိန်တည်းမှာရခိုင်ဒေသတွင်ငြိမ်းချမ်းစီခြင်းရင်တောင်ချမ်းသူအကြမ်းဖက်အဖွဲ့ဆိုတဲ့အတုံနှုံမျိုးကိုအစိုးရတပ်မတော်ဘက်ကခေါ်ဝေါ်နေတာတွေကိုသတိပြုဖို့လိုကြောင်းရခိုင်အရက်ဖက်အဖွဲ့စည်းတွေကလည်းအကြံပြုကြပါတယ်မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင
်ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်ပေါင်းက2000ကျော်ရှိသွားပြီဖြစ်ပါတယ်တရားဥပဒေစိုးမိုးမှုကင်းပြီးတော့နေမည်မတည်မငြိမ်ဖြစ်နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့ပါဝင်ရခိုင်ဒေသခံတော်တော်များများဖမ်းဆီးစစ်ဆေးတရားစွဲဆိုခံနေရတဲ့အတွက်ဒေသခံပြည်သူတွေမှာအတော်လေးကိုစိုးရိမ်ကြောက်လန့်နေကြတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဒုက္ခတာဒေါ်အင်းနုစိန်ကပြောပါတယ
်ဖြစ်ပြဲမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေရတယ်ကျွန်တော်အရှင်ကြီးတောင်းချင်နိုင်တယ်လေရုံသိမ်းနိုင်တယ်လေကျွန်တော်ကအစ်မေပြည်သူတွေစိတ်အနာရရကြီးဟိုအနာရရကြီးအခုချိန်ဟိုကဒီကပေါင်းစည်းထားတာတွေရှောင်းတောင်းထားတာတွေအချိန်ခံလေးမှမတွေ့ရတာတွေအများကြီးပဲတမေပြည်သူကျွန်တော်ကချိန်နေဆိုတော့ယာမီနဲ့လည်းဟိုမသိကျင်လို့မရဘူးလာကြတယ်ပြည်ကြီးကြမ်းကြတယ်ကျွန်တော်အမှုလိုက်ပေးရတယ်အဲ့လိုမျိုးတွေရှိနေ
ဟုတ်ကဲ
့ဒါလည်းကတော့အရခိုင်မှန်တမအေးအေးလေးလို့ဟိုအစလို့ဒီရေဘူးရဆန်ဆန်ပြောလိုက်တာတဲ့ဟိုတင်းကြီးထုတ်ပြန်လာတဲ့ပြည်သူချင်းနေတာတွေကကြောင်းနေကြီးလို့ဖြစ်နေတော့ဟိုဘယ်လိုက်တဲ့အနေထားလဲဆိုတော့ဘယ်မှန်တဲ့အမှန်တရားဘယ်မှန်တရားမြတ်တာရမလေးကောင်းရတဲ့စိတ်ရှိနေတာလေဆိုတော့ကျွန်တော်တို့ဆန်းစစ်ဖို့လိုတဲ့အနေထားလို့ရှိတယ်ဒါကြောင့်ပဲကျွန်တော်တို့ဟိုတိုင်းဒီစိတ်ဆိုင်ရေးကောင်းချီဖွင့်ပြီးတော့အမှန်တရားတစ်ခုကိုဒီလိုကြီးကျွန်တော်တို့ပေါ်ဆောင်ပြီးတော့ပြန်ပြပေးနိုင်ရယ်ဒီလိုအပေါင်းတွေဘယ်လိုမျိုးလဲနော်အချိန်ကိုအချိန်မှာရပ်တန့်နိုင်ရယ်ဘယ်လိုကြီးကြကြမလဲဒါမျိုးတဲ့ကျွန်တော်တို့အဖြေရှာနိုင်ဖြစ်တဲ့ဒီစုံစမ်းရေးကော်မတီရဲ့အလုပ်တွေကိုကျွန်တော်ပြန်လုပ်ရတာဖြစ်ပါတယ
်ဒီလိုမျိုးဒေသခံတွေအပေါ်မတရားဆွဆဲမှုတွေနဲ့ဖမ်းဆီးအရေးယူနေတာအပါအဝင်စစ်ဖြစ်နေတဲ့အချိန်မှာအရက်သားတွေတေကျေထိခိုက်ဒဏ်ရာရတာတွေနောက်ပြီးတော့မြောက်ဦးမြို့တွေကရှင်းဟောင်းမွေနစ်တွေပျက်စီးဆုံးရှုံးနေတာခဲ့ရတာတွေကိုဖြစ်ပွားရနေရာတွေအထီးကွင်းဆင်ပြီးတော့ AMP ရခိုင်မျိုးသားပါတီကဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်တွေပါပါဝင်တဲ့ကော်မရှင်ဖွဲ့ပြီးတော့ကွင်းဆင်စစ်ဆေးနေတယ်လို့ကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှင်းလေးတို့ဦးလည်းဖြစ်တဲ့ဒေါ်အင်းနုစင်ကပြောပြပါဗျာ။ကျွန်တော
်ဒီတိုင်းပါဝင်ပြီးတော့ဆိုပြီးတဲ့နေ့ကတပတ်ပြည့်မှာကျွန်တော်တို့အစီအစဉ်ဆောင်ကြပြီ။ဒီနေ့လည်းဒီတိုင်းဆိုင်ပေါ်ဖို့ကမှာအခုဒီချက်ပြည့်ကျွန်တော်တို့ဆက်လက်ပြီးတော့ပြင်ပြပါဖို့အနေထားရှိပါ
ရခိုင်ပြည်နယ်ပြည်စည်းပြည်ပခပြင်ထန်နေချိန်မှာပဲတပ်ဖက်ကသတင်းစာရှင်းလင်းမှုတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အပေါ်မှာအကြမ်းဖက်တောင်းကျမ်းသူတွေလို့ခေါ်ဝေါ်တုံးဆွဲနေမှုတွေဟာပို့ပြီးတော့မှစစ်မီးတောက်စီတဲ့အခြေအနေဖြစ်နေတဲ့အတွက်သတိထားသင့်တယ်လို့ရခိုင်မျိုးသားကွန်ရက်ကဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်စစ်တမ်းရဲ့ကော်ပိုရိတ်ကြီးချုပ်ပြောတာလည်းရှိတယ်အမျိုးသားပြန်ရင်တင်ပြရေးလို့ကျွန်တော်အဓိကလိုလားခဲ့ရင်ပေါ့နော်တိုင်းရင်းသားလက်နက်ကိုင်တွေတောင်ကျန်းသူတို့မြင်နေတဲ့တမန်ကြီးတွေပြည်လည်လာမယ်အချက်မဟုတ်ဘူးလို့ကျွန်တော်မြင်တယ်။အဲတွေ့ဆုံရှင်းလင်းရေးကိုလက်ပြပါနဲ့ဖြစ်ပါရရှိရှိပေါ့နော်။ဟိုတန်းကြီးရဲ့လက်ရှိပကတိအရှင်မြန်မာကိုအချိန်ခံနဲ့တွေ့ဆုံရှင်းလင်းမှုကိုဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။နောက်တွေ့ဆုံရှင်းလင်းမှုတော့လုပ်ပါရင်လုပ်ပြီးတဲ့အခါအဖြစ်ဖြစ်တဲ့တဲ့ကရှင်းလင်းရေးပုံစံမျိုးကိုကိုကိုကာပါယူတဲ့တဲ့ထုတ်ပြန်မှုမျိုးလုပ်နေတဲ့အချိန်မှာကျွန်တော်တန်းကြီးရဲ့တပ်မတော်ပြည်လည်လာပြောအချမ်းရှိလို့ကျွန်တော်မြင်တယ်ပကတိအရှင်မြန်မာမြင်နေကြနော
်။ရအောင်မြင့်နယ်ကိုရောက်ရှိနေတဲ့ရခိုင်မျိုးသားကိုရက်ကဥတည်ထူအောင်ကတော့အခုလက်ရှိမှာကိုမြောက်ဦးမြို့နယ်မှာလက်နက်ကြီးတန်းနေကြားနေရလို့ဒေသခံတွေရောစစ်ဆောင်ပြည်သူတွေပါကြောက်လန့်နေကြတယ်လို့ပြောပြပါတယ
်ကျွန်တော်ဒီမှာအခုရောက်ဦးရောက်နေတာပေါ့နော်ကျွန်တော်တို့အခုဒုက္ခတွေစခန်းကြီးကိုရောက်ခဲ့တယ်အဲဒီလေလေကြောင်းမျိုးတွေမှာရှိတဲ့ဒုက္ခတွေစခန်းကြီးစစ်ဆေးရောက်ခဲ့တယ်အခုမြောက်ဦးမှာကျွန်တော်ရောက်နေပြီအဲလက်နက်ကြီးပြစ်ခတ်မှုကအကျဉ်း30ကျော်လောက်ရှိနေပြီပေါ့နော်အဲ့ကတော့ဘယ်ကိုပြင်မှမသိဘူးအမီနာကိုပြင်နေတဲ့သဘောပဲနောက်ပြီးကဒိန်းကြီးအတိုင်းကြားနေရတယ်အဲ့တော့ဒီလူကြီးကလည်းအများကြီးပေါ့နော်စိတ်ကြောက်လာမှုတွေဖြစ်တယ်အဲ့တော့ဒီချက်တွေကိုလက်ရှိအစိုးရအနေနဲ့ပြင်းပြခံတာမဟုတ်ဘူးတာစီကြီးယူဆောင်ရဖို့လိုတယ်လက်တော်လေးပါတော့အစကရရပါနော
်နိုင်ငံတော်သမ္မတရုံဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်ဒါပေမဲ့လို့အစိုးရဖွဲ့စည်းထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက်သူတို့ဘာတွေလှုပ်ဆောင်ဖို့ရှိနေသလဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်